မြန်မာနိုင်ငံတွင်စီးရဲပဋိပက္ခဖြစ်ပွားရာနေရာဒေသတိုးလာနေချိန်မှာနိုင်ငံတကာကလည်းသူတို့ရဲ့နိုင်ငံသားတွေမြန်မာပြည်ထဲတိုးလာခွင့်ကိုနေရာတွေပို့ပြီးတော့ကန့်သတ်လာပါတယ်။ဗြိတိန်နိုင်ငံသားရဲ့ယုံ FCTO ရဲ့အခုနောက်ဆုံးထုတ်ပြန်ချက်ထဲမှာရန်ကုန်ပဲခူးနဲ့ AR တိုင်းအဲ့ဒီနေရာ၃နေရာကိုအစိမ်းရောင်ဒေသအဖြစ်သတ်မှတ်ထားပြီးတော့ခရီးမသွားခင်အကြံပြုချက်ရယူဖို့တတိပေးထားပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုတော့မတင်ရေးထိုက်ကပြောပြထားပါတယ်။
မြန်မာနိုင်ငံတွင်းမှာစစ်ကောင်စီနဲ့ဒေသခံဒေါ်လာရည်အင်အားစုတွေကြားတိုက်ပွဲတွေကြောင့်နေမည်လုံခြုံမှုမရှိလို့ခီးသွားလာခွင့်ပြုတဲ့နေရာတွေလည်းရှာလာပါတယ်။နိုင်ငံတကာကနေမြန်မာနိုင်ငံမှာရောက်ရှိနေတဲ့သူတို့ရဲ့နိုင်ငံသားတွေအတွက်ခီးသွားလာခွင့်ကိုကန့်သတ်ထားတာဖြစ်ပြီးဒီထဲမှာဗြိတိန်နိုင်ငံလည်းပါဝင်ပါတယ်။ဗြိတိန်နိုင်ငံသားရေယုံ FCDO ရဲ့အခုနောက်ဆုံးနိုဝင်ဘာလ10ရက်ထုတ်ပြန်ချက်ထင်မှာတော့ရန်ကုန်ပဲခူးနယ်ဧရာဝတီတိုင်းဒီနေရာတွေကအစိမ်းရောင်နေမြေအဖြစ်သတ်မှတ်ပေးထားပြီးခင်းကြီးမသွားခင်အကြံပြုချက်တောင်းခံချဖို့လည်းတတိပေးထားပါတယ်။ရန်ကုန်လိုလူကြီးထူထပ်တဲ့မြို့ပြမှာတခြားဒေသတွေလိုစီးရဲပဋိပက္ခမတင်းမာပေမဲ့ကျန်းမာရေးကိုတော်လန်နဲ့လှုပ်ရှားမှုတွေကတော့အနည်းနဲ့အများရှိနေတုံးမယ်လို့ဒေသခံတွေကပြောပါတယ်။တားကြီးကျွလွန်သူဘယ်သူဘယ်ဝါမသိတဲ့ပောက်ကွဲမှုတွေကလည်းဆက်ပြီးရှိနေပါတယ်။မြန်ကုန်မြို့နယ်တရက်ကွက်မှာရှိတဲ့ Honey Nets Bar မှာလည်းနိုဝင်ဘာလ13ရက်ည9နာရီဝန်းကျင်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့အနားမှာနေထိုင်သူတွေကပြောပါတယ်။
ကျွန်တော်တို့ကအမဖြစ်ပြီးမှလေ online ပေါ်တမတင်ရတာပါအတန်းလည်းမကြားလိုက်ဘူးဖြစ်လိုက်တော့လေဟိုထူးထူးကြားတော့ဘာမှမရှိပါဘူးပဲကျွန်တော်တို့တော့တိတ်မကြားလိုက်ဘူးပြဟုတ်တော့စစ်စစ်ရင်းကြတယ်ပါရှင်းနေတယ်ကျွန်တော်တို့ဟိုအတန်းကြီးပဲပေါ်တော့စစ်စစ်ကြတယ်စစ်စစ်နေစစ်စစ်အတိုင်းဖြေကြတော့ဒီလောက်ပါပဲ
အခုတိုင်းမှာလဲစစ်ကောင်စီဘက်ကအခုရက်ပိုင်းနဲ့လုံခြုံရေးကင်းလည်တာတွေပို့တိုးလောက်လာတယ်လို့ဒေသခံတွေကပြောပါတယ်ညဘက်အချိန်တွေမှာကား9စီး8စီးဝင်းကျင်လောက်နဲ့ကင်းလေဓာတ်တွေရှိနေပြီးဒေသခံတွေကတော့ညမောင်ရီပြိုးစာခြေလောက်ကလေးကအတော်လာတိတ်မလုံကြတော့ဘူးလို့ဘကူးမျိုးကန်တယောက်ကပြောပါတယ
်ဒေသတွေတက်လာတော့သူတို့ရွာအဝင်ပေါက်တွေဘာတွေမှဟိုအရင်တော့သူတို့အစောကြီးလာလေ3နိုင်ခွဲတွေဘာလာရှင်းတယ်ပေါ့လေအခု3နိုင်ခွဲ4နိုင်လာတဲ့ခါကျရင်အမှစောင့်နေတဲ့အခွက်တွေတွေ့ရပေါ့ဗာလဲညာလဲပေါ့မင်းမြန်တာလေးဘာလို့ရှိတယ်ပေါ့ရပါတော့သူတို့လည်းတော်တော်ကြီးသတိကြီးထားပြီးတော့နဘူတဲ့ပို့ပြီးတော့အဲတိုးပြီးတော့လဲလဲစောက်ကြည့်နေတဲ့သဘောရှိတယ်။တကယ်ထိတ်လန့်လန့်တော့ဖြစ်နေကြတာဟောအေးတက်တာတော့မရှိဘူးပေါ့
။အရာဝတီတိုင်းမှာတော့ပွင့်လင်းညာတိမှုကမ်းခြေပဲလာရောက်လဲပတ်သူရှိသလိုအရာဝတီတိုင်းအဝင်ဂိတ်တွေမှာတော့စစ်စေးတာတွေရှိတယ်လို့သိရပါတယ်။ဒါပြည်အရာဝတီတိုင်းနယ်ကရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့မြို့နယ်တွေမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားပို့ချထားတယ်လို့ဒေတာတွင်းမီဒီယာတွေကဖော်ပြထားပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးရှောင်းတခင်စစ်စေးတာမျိုးလည်းအခုနောက်ပိုင်းပုံများလာတယ်လို့ပသိမ်ဒေတာကန်တဦးကပြောပါတယ်။
ကျွန်တော်မကလာမယ်ဆိုရင်တော့ပန်တန်ကိစ္စရှိမယ်လေ။ပသိမ်ဝင်မှတကိရှိမယ်။စစ်တာနည်းနည်းများလာတော့ပန်တန်ကိစ္စမှတစ်ချက်ဆက်တယ်။အရာဝတီတိုင်းအဝင်ပေါ့နော်။နောက်ပသိမ်ဝင်မှာတစ်ချက်ဆက်တယ်။အစီအစီကတော့ငကူတဲ့ဆိုင်တော့နည်းနည်းလေးတော့ပို့ပြီးတော့ဆက်လာတယ်ပေါ့နော်။ငကူနဲ့တော့မတူဘူးပေါ့။မတူဘူးဆိုတော့သွားဘူး။သွားလဲလာလို့ဆိုရင်လည်းတိတ်တာဆက်တာလည်းသူတို့မပုံနေလိမ့်ပါတယ်။အလိုလိုဟာမျိုးတွေဆက်တာများတယ်ပေါ့။သူကပြောလို့တော့မရောက်ခါကျရင်လည်းသူတို့ကားနဲ့လာရင်တန်တန်ကားရက်ပြီးတော့ဟိုကားနဲ့လိုက်ပြီးတော့ရှောင်းတခင်ဆက်တဲ့ပုံစံမျိုးပေါ့နော်။လမ်းတွေမှာကျုံတဲ့နေရာမှာဆက်တာမျိုးတွေရှိတယ်။ဒါပေမဲ့အဲ့ဒါလည်းအမြဲတမ်းတော့လည်းမရှိတော့ဘူးရှိနေတိုင်းနီးပါတော့မဆက်ဘူးပေါ့နော်ဒါပေမဲ့တစ်ပတ်မှာ3ရက်လောက်ကိုတော့အဖွဲဆောင်နဲ့ဆက်ဆက်ပုံစံမျိုးဆက်တယ်ဟုတ်တယ
်ဗြိတိန်ဆိုရကသူ့နိုင်ငံသားတွေအတွက်ထုတ်ပြန်တဲ့ခီးသွားလာခြင်းဆိုင်ရာအကြံပြုချက်ထဲမှာနေမြေတနိပေးချက်ကိုအစဉ်ခွဲပြီးသတ်မှတ်ထားတာပါကချင်ကယားကရင်ချင်းမွန်ရှမ်းမြောက်စကိုင်းမကွေးနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေအပြင်တနင်္သာရီတိုင်းမြတ်မှာတော့ဘိတ်ကျွန်းစုကလွဲလို့ကျန်တဲ့နေရာတွေကိုခီးတော်လာခွင့်လုံးဝတားမြစ်ထားတာပါ